ဥရောပသမဂ EU အဖွဲ့ဝင်6နိုင်ငံဖြစ်တဲ့ Austria, Finland, ပြင်သစ် Germany, Netherlands နဲ့ပိုလန်နိုင်ငံတွေကိုမြန်မာနိုင်ငံကပြန်လည်ပေးဆက်ဖို့ရှိတဲ့ကျွေးမီနယ်အတူ American Dollar တန်100နီးပါးပေးဆက်ရမယ့်အချိန်ကိုရွှေ့ဆိုင်းလိုက်တယ်လို့ EU ကဇူလိုင်လ1ရက်နေ့ကကြေညာလိုက်ပါတယ်။ဒီနှစ်မေလကဒီဇင်ဘာလကာလတဲ့မြန်မာနိုင်ငံကပေးဆက်ရမယ့်ကျွေးမီနယ်အတူပမာဏစုစုပေါင်း American Dollar 98သန်းအကျုံးဝင်မှာဖြစ်တယ်လို့ COVID-19 ကပ်ရောဂါဆက်ရောက်နေချိန်မှာမြန်မာနိုင်ငံအကူအညီရစေဖို့အခုလိုရွှေ့ဆိုင်းပေးတာလို့လည်းအဲ့ဒီဥရောပနိုင်ငံတွေကိုကစားပြုတဲ့တာမတ်ကြီးတွေကစီမံဘဏ္ဍာဝင်ကြီးဦးစိုးဝင်းစီကိုပြပိုးတဲ့စာမှာဖော်ပြထားပါတယ်။ဒီကနေ့တင်ကြားချက်ဟာ TV Europe လို့ခေါ်တဲ့ဥရောပအဖွဲ့ရဲ့ကမ္ဘာတဝန်း COVID-19 အကြမ်းတဲကိုတုံ့ပြန်မှုရဲ့အစိတ်ပိုင်းဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာ EU တာမတ်ကြီး Christian Schmidt ကပြောပါတယ်။EU ဟာအရင်ကလည်းမြန်မာနိုင်ငံကိုချွေးပြီးတက်တာခွင့်ပေးခဲ့ပူပါတယ်။ဒါပေမဲ့အီဗီလာတုန်းကကမ္ဘာနိုင်ငံတွေသဘောတူညီထားခဲ့တဲ့ G20 အဖွဲ့နဲ့ Paris Club ချွေးငွေရဆိုင်ရေးအစီအစဉ်အောက်ကနေမြန်မာနိုင်ငံရဲ့ချွေးပြီးကိုပထမဆုံးအကြိမ်ရွှေ့ဆိုင်းပေးတာလည်းဖြစ်ပါတယ်။ EU အနေနဲ့ COVID-19 ကာလအတွင်းချွေးပြီးပေးဆပ်မှုရဆိုင်ရေးဆိုင်ရာအစီအစဉ်တွေကိုအပြည့်အဝထောက်ခံကြောင်းနဲ့မြန်မာနိုင်ငံကိုငွေချေးထားတဲ့တခြားမိရှင်နိုင်ငံတွေလည်းအလားတူလှုံ့ဆော်ပေးဖို့တိုက်တွန်းထားပါတယ်။